မြန်မာနဲ့ထိုင်းနယ်စပ်အနီးဒီရွှေထရီကန်ဒေသအထူးစီးပွားရေးဆောင်မှာအွန်လိုင်းဆိုင်ဘာလိင်ညာမှုတွေကျူးလွန်မှုမတရားခိုင်းစေခံရတဲ့ဖိလစ်ပိုင်အလို့သမားတွေကိုဒီကနေ့ကစပြီးတော့နေရပြန်ခေါ်နေပြီလို့ဖိလစ်ပိုင်အစိုးရကပြောပါတယ်။ရွှေထရီကန်ဒေသအထူးစီးပွားရေးဆောင်မှာဩဂတ်လ12ရက်နေ့ကလာအိုရဲတွေဝင်ရောက်စီးနှင်းရှာဖွေစဉ်မှာနိုင်ငံပေါင်း15နိုင်ငံကလူပေါင်း982ယောက်ဖမ်းမိတယ်လို့လာအိုသတင်းမှာဖော်ပြပါတယ်။ဖိလစ်ပိုင်တန်ယုံကိုကူညီဖို့ဆက်သွယ်လာတဲ့ထဲက129ယောက်တည်းကူညီနေပြီးတော့ဒီကနေ့တောက်ကြနေမှာ9ယောက်ကိုနေရပြန်ခေါ်ပေးခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဌာနကထုတ်ပြန်ပါတယ်။လာအိုသတင်းမှာဖော်ပြချက်အရဩဂတ်လ12ရက်ကဖမ်းမိသူအများစုဟာလာအိုမြန်မာနဲ့တရုတ်နိုင်ငံတွေကဖြစ်ကြပြီးတော့အဲ့ဒီသူတွေကိုတပ်ဆိုင်တဲ့တန်ယုံတွေလက်ကိုလွှဲပေးခဲ့ပြီးလို့လည်းဖော်ပြပါတယ်။ဖိလစ်ပိုင်ဗီယက်နမ်အိန္ဒိယဒီအင်ဒိုနီးရှား၊ဂျူနီးရှား၊ကိုလံဘီယာ၊အီသီယိုးပီးယား၊ဂျော်ဂျီယာ၊မိုဇမ်ဘစ်၊ယူဂန်ဒါစတဲ့နိုင်ငံတွေကလည်းပါဝင်ပါတယ်။တစ်ချိန်တည်းမှာပဲဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာလည်းတရုတ်လဲပတ်နေတဲ့အွန်လိုင်းငွေလိမ်ကင်းနေရာတစ်ခုကိုဖိလစ်ပိုင်ရဲကကြာတာပြင်းနေတော့ကဝင်ရောက်ဖမ်းဆီးပါတယ်။အွန်လိုင်းဂိမ်းစင်တာဖြစ်တဲ့တရားဝင် license ယူပြီးတော့ဒီတရားမဝင်လိမ်ညာတဲ့လုပ်ငန်းတွေကိုလုပ်နေတဲ့နေရာလို့ဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောပါတယ်။ဝင်ရောက်ရှာဖွေဖမ်းဆီးစဉ်မှာလည်းနိုင်ငံသား68ယောက်ဖမ်းမိတာမှတရုတ်၊မြန်မာ၊မလေးရှား၊အင်ဒိုနီးရှားနဲ့ဗီယက်နမ်လူမျိုးတွေလည်းဖမ်းဆီးခံခဲ့ရပါတယ်။